ကျူနီးရှားနိုင်ငံမှာ2011ခုနှစ်လူလူအောင်ကြွားမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့တဲ့ကျူနီးရှား National Dialogue Quartet ဖွဲ့ဟာဒီကနေ့မှာပဲ2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ်။ကျူနီးရှားလူ့သမားသမဂ္ဂပြည်စစ်မှုလုပ်ငန်းကုံတော်ရင်းနဲ့လူ့ခွင့်ရေးဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီလှုပ်ရှားမှုညွန်ပေါင်းဖွဲ့ကနော်ဝေးနိုင်ငံအော်စလိုမြို့မှာဆုလက်ခံရယူခဲ့တာပါ။တိုင်းပြည်မှာအာဏာရှင်အစိုးရကိုဖျောက်ချခဲ့ပြီးတဲ့နောက်အများပါဝင်လို့ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြတ်ပြတ်သားသားဆောင်ရွက်ခဲ့တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုချီးမြှင့်တဲ့အချိန်မှာပြောဆိုခဲ့ပါတယ်။ကျူနီးရှားမှာအာရနွေလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မတိမငြိမ်းအခြေအနေတွေပေါ်ပေါက်လာလိမ့်မယ်လို့ယူဆခဲ့ကြပေမဲ့ကော့တက်ညင်မောက်ဖွဲ့ကအခြေအနေကိုကြားဝင်ထိန်းသိမ်းကူညီနိုင်ခဲ့တယ်လို့လည်းအော်တိုဘာလာနဲ့ဆုကြေညာစင်မှာနိုဘယ်ကော်မတီကပြောဆိုထားပါ။ကော့တက်ဖွဲ့မှာတော့ကျူနီးရှားတွေလှုပ်သမားတမကကျူနီးရှားစစ်မှုကုံသွေးရေးနဲ့လက်မှုလုပ်ငန်းအသင်းကျူနီးရှားလူခွင့်ရေးဖွဲ့ချုပ်နဲ့ကျူနီးရှားရှင်းလင်းများဖွဲ့လို့လည်းပါဝင်ပါတယ်။နိုဘယ်ဆေးပညာယူပါဗီရာဓာတုဗီရာစာပေနဲ့စီးပွားရေးဆုတွေကိုတော့ဆွေနိုင်ငံစတော့အုံမြို့မှာဒီကနေ့ပဲဆက်လက်ချီးမြှင့်သွားမှာလည်းဖြစ်ပါတယ်။